2012နှစ်အတွက်ယူပဗေဒနိုဘယ်ဆုကိုအမေရိကန်ပြည်ထောင်စုကဒေးဗစ်ဝိုင်းလိုင်းနဲ့ပြင်သစ်ကစာဂျီဟာရိုတိုကိုချီးမြှင့်လိုက်ပါတယ်သူတို့ကိုဘာကြောင့်ဒီဆုချီးမြှင့်လိုက်တယ်ဆိုတာကိုကိုလံဘီယာတက္ကသိုလ်ကယူပဗေဒပညာရှင်ဒေါက်တာထေးမင်းလိုင်ကပြောပြပါပါ
ဒီနေ့အရိုယူပဗေဒနိုဘယ်ဆုရတယ်ဗောနော်ဒေးဗစ်ဝိုင်းလန်းအဲစာဂျီဟာရိုသူတို့နိုဘယ်ဆုရသွားတာသူတို့ရဲ့ quantum optics လို့ခေါ်တဲ့နယ်ပယ်မှာပုတ်တဲ့အောင်လုပ်တဲ့သုတေသနလုပ်ငန်းတွေအတွက်ပေါ့သူတို့နိုဘယ်ဆုချီးမြှင့်ခံရတယ်ဒေးဗစ်ဝိုင်းလန်းကတော့ဒီအမေရိကန်ပြည်ထောင်စုဒီ National Institute of Standards and Technology လို့ခေါ်တဲ့ဒီပညာနယ်ဌာနတွေကိုလေ့လာတဲ့ဌာနကသိပ္ပံပညာရှင်
စာဂျီဟာရိုကဟော
စာဂျီဟာရိုကတော့ပင်တစ်ကကောလိဂျ်ဖရန့်ပေါ့နော်ပင်တစ်ကဒီတက်ကောကတရားတယောက်ပ
ါသူတို့တွေကိုဘာဖြစ်လို့ဒီနှစ်အတွက်ပေါ့နော်ထူးထူးခြားခြားဒီယူပဗေဒနိုဘယ်ဆုကိုပေးရတာပါလဲ
အဲသူတို့ကဒီ quantum optics ဆိုတဲ့ဒီသိငယ်အမှုံလေးတွေကိုလေ့လာတဲ့ field ထဲမှာပေါ့သူတို့ရဲ့ contribute စိတ်တပယ်ကိုတိုးတက်အောင်လုပ်ဆောင်တဲ့သူတို့ရဲ့သုတေသလုပ်ငန်းတွေကြောင့်ပေါ့ဒီနိုဘယ်ဆုကိုတချီးမြှင့်တာလို့နိုဘယ်ကော်မတီကပြောကြတယ်ပေါ့နော်ရိုနီယောလုံးက quantum optics ဆိုတဲ့ဒီ field မှာ contribute လုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ David Wineland ကကျော်သူကဒီ electron လို့ ion လို့အမှုံလေးတွေပေါ့သိငယ်တဲ့အမှုံလေးတွေကိုဒီစုစည်းပြီးတော့သူရဲ့ဒီပုံတက်တီတွေကိုဒီ laser ပေါ့ laser ဆိုတဲ့အလင်းနဲ့ကလေ့လာတယ်ပြင်သစ်ကပညာရှင်ကကျော်အလင်းမှုံလေးတွေကိုပေါ့ optical cavity ခေါ်တာပေါ့ဒီအလင်းတွေကိုမှန်လေးနှစ်ချက်ကြားမှာပေါ့ဒီ optical အမှုံလေးတွေကိုသိမ်းထားပြီးတော့အော်အလက်ထရွန်ပေါ့နော်ဒီအမှုံလေးနဲ့ပြစ်ပြီးတော့သူကဒီအလင်းအမှုံလေးတွေရဲ့ property ကိုလေ့လာတယ်ပေါ့
ဘာဖြစ်လို့ဒီနယ်ပယ်မှာတိုးတက်အောင်လုပ်တယ်လို့ပြောနိုင်တာလဲနော်သူတို့ကြောင့်ဘာတွေတိုးတက်သွားတာလဲ
အဲသူတို့ကပေါ့နော်အခုဒီသူတို့လေ့လာတဲ့နယ်ပယ်ကတော့ quantum optics ခေါ်တာပေါ့နော် quantum ဆိုတာဒီပြောရမယ်ဆိုရင်တော့ဒီအရင်ကျွန်တော်တို့ဒီရာဝတ္ထုလေးတို့ရမ်းသိငယ်တဲ့အမှုံလေးတွေဖြစ်သွားအောင်ခွဲထုတ်လိုက်တဲ့အချိန်ကျရင်ဒီသူတို့ရဲ့ theorist ပေါ့နော် theory တွေကလုံခဲ့တဲ့နှစ်ပေါင်းများစွာတွေကဒီလိုတော့သိငယ်တဲ့အမှုံလေးတွေကိုရအောင်ခွဲထုတ်နိုင်မယ်လို့ဆိုလို့ရှိရင်ဒီကွန်တက်တီးရာအဲ့ဒီအသိရန်ငယ်တဲ့ဒီ level မှာဆိုလို့ရှိရင်ဖူးကြရတယ်ပေါ့နော်အခုကျွန်တော်တို့ဒီပုံမှန်အပြင်မှာဒီအရန်ကြီးလာရရဝတ္ထုရဲ့ပြုမှုပုံနဲ့မတူတဲ့ရန်ကုန်ဖူးကြရကွန်တက်တီးတွေရှိလိမ့်မယ်လို့မှန်းဆထားခဲ့တာပေါ့နော်ဆိုတော့အဲ့ဒါဟိုဒါတကယ်တဲ့နှစ်ပေါင်းများစွာရမှန်းဆထားခဲ့တယ်ဘယ်သူမှသက်သေတေချာမပြနိုင်ခဲ့ဘူးပေါ့ဆိုတော့ဘာဖြစ်လို့လဲဆိုတော့အရန်သိငယ်အမှုံလေးတွေဖြစ်တဲ့ဒီ electron လို့ photon ပေါ့နော်အလင်းမှုံလေးတွေပေါ့အဲ့ဒါလေးတွေကိုဒီဟိုလေးလာဖို့အတွက်တိုင်းတွဲပြီးတော့ဒီချလေးလာနိုင်ဖို့အတွက်ကအရန်ကိုခက်ခဲတယ်ပေါ့
အင်းပေါ့နော်ခက်မှာပေါ့တိတ်သေးတော့လေ
ဟုတ်တယ်ကြာအရန်ကိုတေးအောင်ဥမာသူတို့ဘာဟို predict လုပ်ထားဘာဟိုမှန်းထားလဲဆိုတော့အရန်သိနေတဲ့မှုန်လေးဆိုရင်သူတို့ရဲ့ဥပမာနေရာကိုအတိအကျချမပြောနိုင်ဘူးပေါ့အမှုန်လေးတစ်မှုန်ကပဲအာနေရာနှစ်နေရာထဲမှာတပြိုင်တည်းရှိနေတာတို့အဲပြီးတော့သူတို့ဒီအမှုန်လေးကိုအဲ့နေရာမှာရှိလဲဆိုပြီးတော့ကြည့်လိုက်လို့ရှိရင်အဲ့အမှုန်လေးကအဲ့ဒီနှစ်နေရာမှာရှိနိုင်တယ်ဆိုတော့သူ့ရဲ့ကုန်တက်သည့်တွေပျောက်ပြဲပြီးတော့ကလေးတနေရာထဲမှာပဲရှိောက်သွားတာစတဲ့ဖြစ်ပါတော့အရန်ထူးကြတဲ့ဒီကုန်တက်စီတွေကိုတို့ကသီအိုရီကပြောထားတဲ့အတိုင်းပေါ့နော်ပြန်ပြီးတော့တကယ်ဖြစ်ပါလေဆိုတော့တို့လက်ရှိသက်သေပြနိုင်ခဲ့တယ်ပေါ့အဲ့ဒါကြောင့်မို့လို့နိုဘယ်ဆုရတယ်ပေါ့နော
်ခုလိုမျိုးတို့နိုဘယ်ဆုရတဲ့အတွက်လေဒီယူပဗေဒလောကမှာပေါ့နော်ထူးထူးခြားခြားပေါ့နော်ဘာတွေဆက်ပြီးတော့တိုးတက်မှုတွေဖြစ်လာနိုင်မလဲ
ဟုတ်ကဲ့ဟိုပေါ့နော်အနာကက်ပေါ့အနာကက်ကြလို့ရှင်ဒီလိုစပြီးတော့သက်သေပြနိုင်တယ်ဆိုတော့ဘာတွေဖြစ်လာနိုင်တယ်ဆိုရင်သူတို့ခုပြောနေတာပေါ့သူတို့ quantum computer ပေါ့နော် quantum computer ဆိုတာဒီဥပမာ normal computer ပုံမှန်ကျွန်တော်တို့သုံးနေတဲ့ computer တွေရနိုင်ပြီးတော့နှစ်ပေါင်းများစွာတွဲရမယ့်ပြဿနာတွေဆိုရင်ဒီ quantum ဒီပညာနဲ့ထုတ်ထားတဲ့ computer ဆိုရင်ဒါမိနစ်ပိုင်းနာရီပိုင်းအတွင်းမှာဖြည့်ရှင်းလို့ရတာတို့အခုကျွန်တော်တို့ပေါ့နော် AI super computer ခေါ်တာပေါ့အဲအဆောင်ကြီးလောက်ကြီးတဲ့ဒီ computer super computer ကြီးရလဲဒီကလေးက quantum computer ကိုအောင်မြင်အောင်လုပ်နိုင်ပြီဆိုလို့ရှိရင်ဒါအရန်ကိုအခုကျွန်တော်တို့ဒီ desktop ပေါ့အရန်သိခဲ့တဲ့ computer အရွယ်လောက်ကြီးဖြစ်သွားနိုင်တာတို့ပြီးတော့ကျွန်တော်တို့ပေါ့နော်တယောက်နဲ့တယောက် communicate လုပ်တဲ့အခါမှာဆက်သွယ်တဲ့အခါမှာပေါ့အရန်ကိုလုံလုံချုံချုံနဲ့ဒီဘယ်သူမှကျွန်တော် hack လုပ်လို့မရဘူးပေါ့ဘယ်သူမှခိုးယူလို့မရတဲ့နေရာပဲနဲ့အရန်ကို secure ပေါ့နော်အရန်လုံချုံနဲ့ဆက်သွယ်ရေးတွေဖြစ်ပေါ်လာနိုင်တယ်ပေါ့ဟုတ်ကဲ
့ဟုတ်ထူးကြတာပဲနော်ဒါကြောင့်တို့ပေးတာပေါ့ခု2002ခုနှစ်တွေ Nobel ယူပဗေဒဆုဟိုမပေးခင်ပေါ့နော်ဒီပညာရှင်တွေအနေနဲ့ဘယ်သူတွေကိုရမယ်လို့များမှန်းပြီးတော့တွက်ထားတာတွေရှိပါလေ
အဲ့တော့ Nobel ဆုအတွက်ကတော့ဗောနော်သူတို့အမျိုးမျိုးမထွက်ခင်ကတော့မှန်းကြတဲ့လူတွေတော့အမျိုးမျိုးရှိရပါဗောနော်ဥပမာအခုနောက်ဆုံးပေါ့ဗော Higgs boson လို့ခေါ်တဲ့ဒီနောက်ဆုံးပေါ့အမွန်တိန်လေးကိုတွေ့သွားတဲ့လူတွေရမလားဗောပြီးတော့အဲ့ Higgs boson လေးတွေ့နိုင်မယ်လို့ခံမှန်းခဲ့တဲ့ Peter Higgs ဗောနော်သူတို့ရမလားဗောဟိုအဲ့လိုမှန်းကြတယ်ပြီးတော့ဒီအလင်းကို meter material ခေါ်တာဗောနော်အလင်းကိုသူတို့ပို့လို့ခြင်းလို့ကိုင်းတွဲပြီးတော့ပြုပြင်ကြောင်းလဲလို့ရတဲ့သူတွေနောက်လောက်ခဲ့တဲ့လူတွေပေါ့နော်သူတို့ကတော့ဒီလိုလိုလောက်ခဲ့လို့ရလို့ရှိရင်တော့ invisible ခေါ်ပါဒီ ီ Harry Potter မှာပါတယ်ဒီမမြင်နိုင်တဲ့ဒီဝိယုံပေါ့နော်အဲ့လိုမျိုးတွေဖြစ်အဲ့လိုတွေဖြစ်လာနိုင်တဲ့သုခေနလုပ်ငန်းတွေပေါ့အဲ့ဒါတွေများရမလားပေါ့မျိုးမျိုးတော့မှန်ကြတယ်ပေါ့ဒါပေမဲ့ဒီနေ့ကတော့ဒီ Quantum Optics ညာရှင်ယောက်ကိုပြေးတယ်ပေါ့နော်ဆိုတော့သူရဲ့ဖြစ်ရလဲသူသူသားတွေအတွက်နာကက်မှာအကျိုးရှိနိုင်တဲ့သူကြားလေးသူနိုင်လုပ်ခဲ့တဲ့တော့ပေါ့ဒီအမျိုးမျိုးပေါ့အမျိုးမျိုးမှန်ကြတယ်ပေါ့ဒါပေမဲ့ဒီ Novel Comedy ကတော့အမြဲတမ်းဒီခါရွေးချယ်ပြီးတော့ပေါ့နော်အရန်ကိုသူတို့ခေါ်တာပေါ့ဒီစိတ်ပန်ပညာအနေနဲ့လဲရန်ကိုထူးခြားမြဲပြီးတော့ဒီအနာကက်ပေါ့နော်ဒီလူသားတွေအတွက်လည်းအကျိုးရှိမဲ့အားမျိုးသူကဒေခါစီစဉ်ရွေးချယ်မိတာဆိုတော့နောက်နှစ်တိုင်းလိုပါပဲသူတို့ရတဲ့ရတတ်တဲ့လူတွေကိုရတယ်လို့ပဲထင်ပါတယ်
။ American ပြည်တော်စုကိုလံပီးယားတက္ကသိုလ်ကယူပဗေဒပညာရှင်ဒေါက်တာထင်းမင်းလိုင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။